Pfizer BioNTech coronavirus ကကွယ်ဆေးကိုရေခဲတစ်တာထဲမှာတလကျော်ကြာသုံးလောင်းထားနိုင်ကြောင်းဥရောပသမ္မဂ EU ရဲ့ဆေးဝါးကုကဲရေးဌာနကတနင်္လာနေ့မှာအတည်ပြုပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအတွင်းကကွယ်ဆေးပို့ပြီးတော့ဖြန့်ဖြူးပေးလာနိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။အထူးအရေးကမှအရင်သုံးလောင်းထားပြီးသားကကွယ်ဆေးတွေကိုရေခဲတစ်တာမှာ၅ရက်နဲ့အထက်ကြာရှည်သုံးလောင်းထားနိုင်ကြောင်းဥရောပသမ္မဂဆေးဝါးကုကဲရေးအေဂျင်စီကပြောပါတယ်။တူလောင်ဖြန့်ဖြူးမှုပို့ပြီးတော့လွယ်ကူလာတာကြောင့်ဥရောပအဖွဲ့ဝင်နိုင်ငံများအတွင်းကာကွယ်ဆေးသည်ယူပို့ဆောင်ရေးအစီအစဉ်တွေမှာထူးထူးခြားခြားအကျိုးရှိစေဖို့မျှော်လင့်ကြောင်းလည်းပြောပါရယ်။အလွန်အေးခဲထားပြီးအဖုံးမဖွင့်သေးတဲ့ကာကွယ်ဆေးတွေကို1ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ကြားသာမန်ရေခဲတစ်တာအပူချိန်နဲ့5ရက်ကနေ31ရက်အထိတူလောင်ထားနိုင်တယ်လို့ဥရောပသမ္မဂဆေးဝါးဆိုင်ရာဌာနကထပ်လောင်းပြောဆိုထားပါရယ်။ကမ္ဘာတစ်လုံးမှာ COVID-19 ကြောင့်ကူးစက်သေးဆုံးမှုကျဆင်းလာပေမဲ့လည်းကပ်ရောဂါဘေးကြီးမပြီးဆုံးသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းတနင်္လာနေ့မှာသတိပေးထားပါတယ
်။ There appears to be a mindset that
COVID-19 ကပ်ဘေးရောဂါကြီးကနေလွတ်မြောက်နိုင်ဖို့အဝေးကြီးလိုပါသေးတယ်။ဒေသတိုင်းမှာကပ်ဘေးရောဂါကြီးကနေမလွတ်မြောက်နိုင်သေးဘူးဆိုရင်ဒေသမှာကပ်ဘေးရောဂါကနေလွတ်မြောက်နိုင်မှာမဟုတ်ဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသတိပေးခဲ့တာဖြစ်ပါလေရှင်။